သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
သူတည်တနာအသေးတစ်ခုအရနှလုံးဖောက်ပြန်မှုခံစားရသူ၄ပုံထဲက၃ပုံလောက်ဟာအရေးပေါ်ဌာနရဲ့ဖုန်းဖြစ်တဲ့33လုံးကိုဖုန်းခေါ်ဆိုခြင်းမရှိဘူးလို့ဖော်ပြထားပါတယ်။နှလုံးဖောက်ပြန်မှုခံစားနေရတဲ့ကာလအတွင်းမှာမိနစ်တိုင်းစက္ကန့်တိုင်းဟာအရေးကြီးတဲ့အတွေ့အကူအညီတောင်းခံဖို့တုံ့ဆိုင်နေတာမျိုးတွေမလုပ်သင့်ဘူးလို့ကြမ်းကျင်သူတွေကပြောတဲ့အကြောင်းရေးထားတဲ့ Adriana Winstock နဲ့ Edwina Guanaro ရဲ့အဆောင်ပါကိုတင်ဆက်ပေးမှာဖြစ်ပါတယ်။Sharin French ဟာအသက်50နှစ်အရွယ်ကလေး3ဦးရဲ့မိခင်ဖြစ်ပြီးသူမနေထိုင်မကောင်းဖြစ်တော့ကသူ့ရဲ့ယောဂလက္ခဏာကဘာလဲဆိုတာကိုမသိခဲ့ဘူးလို့ပြောပြထားပါတယ
် I felt dizzy, nausea, tingling up my arm, pain in my jaw, a heaviness in my chest.
ကျမကခေါင်းမူးပြီးတော့အော့အန့်ချင်းတလို့ဖြစ်တယ်လက်မောင်းကလည်းထုံကျင်းတလို့လို့ဖြစ်ပြီးတော့မေးရိုးတွေနာကျင်တဲ့အပြင်ရင်ဘတ်တအားလေးတလို့မျိုးခံစားခဲ့ရတယ်လို့ပြောပြခဲ့ပါတယ်။ဆရာဝန်ကိုသွားပြတဲ့အခါမှပဲသူမမှာ spontaneous coronary artery dissection ဒါမှမဟုတ် SCAD လို့အတူကောက်ခေါ်တဲ့နှလုံးနဲ့ပတ်သက်တဲ့ဝေဒနာကိုခံစားနေရတာဖြစ်ပြီးအဲ့ဒီယောဂဟာအမျိုးသမီးတွေမှာအဖြစ်များတဲ့နှလုံးယောဂအမျိုးအစားဖြစ်ပါတယ်။ကျမရေးလိုက်စားတဲ့အမျိုးသမီးတွေလည်းအဲ့ဒီယောဂါကိုခံစားရနိုင်တာမျိုးဖြစ်ပါတယ်။ Sharin French ဟာသူကြုံရတာကအန္တရာယ်ဘလောက်ကြီးတယ်လဲဆိုတာမသိတဲ့အတွက်ဒီအတိုင်းကိုနေခဲ့ပေမဲ့လေသူမရဲ့အဖြစ်ကိုမြင်တွေ့ခဲ့တဲ့ရောက်ခမဖြစ်သူက33လုံးကိုဖုန်းဆက်ပြီးတော့ ambulance ကိုခေါ်ပေးခဲ့တာဖြစ်တယ်လို့ပြောပါတယ်
။ I'd never felt those symptoms before and I thought oh I'm just going to have a shower I'll be right.So I go down the longest corridor ever. It was about 20 meters. Got down the other end and everyone had gone for coffee except my parents-in-law. And I literally fell on the floor and couldn't get up.
ကျွန်မအဲ့ဒီလိုဝေဒနာမျိုးတစ်ခါမှမခံစားဘူးတော့ရေသွားချိုးကြည့်လိုက်အောင်မယ်လို့ပဲတွေးလိုက်ပါတယ်။ရေချိုးပြီးတဲ့အခါကောင်းသွားမယ်လို့ပဲယူဆခဲ့တာပါ။ကျွန်မလျှောက်သွားတဲ့အခါမှာမီတာ20သာရှိတယ်ဆိုပေမဲ့တခါမှမရောက်နိုင်တော့တလို့မျိုးခံစားခဲ့ရပါတယ်။တခြားတစ်ဖက်ကိုဆင်းသွားဖို့လှုပ်ခဲ့တာပါ။အဲ့ဒီအချိန်မှာတခြားလူအားလုံးကလည်းကော်ဖီသွားတောက်ကြတာဖြစ်ပေမဲ့ကျမရဲ့ရောက်ကတိနဲ့ရောက်ခမကကြံနေခဲ့တာပါ။အဲ့ဒီမှာကျမကြမ်းပြင်ပေါ်လှဲကျသွားပြီးတော့ပြန်မထနိုင်ခဲ့ဘူးလို့ပြောပြထားပါတယ်။နှလုံးယောဂါဟာအသံတိတ်လူသတ္တမဖြစ်ပြီးဩစတြေးလျနိုင်ငံမှာဒီယောဂါကြောင့်အမျိုးသမီးရောအမျိုးသားတွေပါအများအပြားသေဆုံးရတဲ့ယောဂါဖြစ်ပါတယ် British Medical Journal မှာဖော်ပြထားတဲ့စစ်တမ်းတစ်ခုအရလူပေါင်း 34,000 ကိုစစ်တမ်းကောက်ယူတဲ့အခါမှာလူ၄ပုံ၃ပုံကနှလုံးယောဂါလက္ခဏာခံစားရပေမဲ့လည်း33လုံးကိုဖုန်းခေါ်ဆိုမှုမလုပ်ကြဘူးဆိုတာကိုတွေ့ခဲ့ရတာဖြစ်ပါတယ်အမျိုးသမီးတွေဟာနှလုံးယောဂါလက္ခဏာခံစားနေရပြီဆိုတာကိုတော့မသိကြဘူးလို့ဖော်ပြထားပြီးအမျိုးသမီးတွေရဲ့ယောဂါလက္ခဏာကအမျိုးသားတွေနဲ့ကွာခြားတယ်လို့လည်းသိရပါတယ်။အမျိုးသမီးတွေခံစားရတဲ့နှလုံးယောဂါနဲ့ပတ်သက်လာရင်သိနာလည်မှုတွေပညာပေးမှုတွေနည်းပါးလုံးတယ်လို့လည်း Her Heart အဖွဲ့ရဲ့ Director ဒေါက်တာ Linda Warrell Carter ကပြောပါတယ
် TraditionallyWe have seen a lot of media attention around men, and the research shows that women have very different symptoms to men. So there's a significant lack of awareness, both in the community, in women in general, but also in health professionals.
အစဉ်အလာရမီဒီယာတွေမှာအမျိုးသားတွေနဲ့ပတ်သက်တဲ့အကြောင်းတွေကိုပိုဖော်ပြကြပါတယ်သူတည်တနာတွေအရအမျိုးသမီးတွေခံစားရတဲ့ယောဂါလက္ခဏာဟာအမျိုးသားတွေနဲ့ကွာခြားတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လူမှုအတိုင်းဝိုင်းတွေးမှာအမျိုးသမီးတွေကိုယ်တိုင်ကနှလုံးဖောက်ပြန်မှုရဲ့ယောဂါလက္ခဏာကိုမသိကြသလိုကျန်းမာရေး professional တွေမှာလည်းသိနာလည်မှုတွေနည်းပါးကြတယ်လို့ပြောပြထားပါတယ်။ ရုပ်ရှင်တွေ TV တွေပေါ်မှာဆိုရင်လည်းအမျိုးသားတွေခံစားရတဲ့နှလုံးဖောက်ပြန်မှုကိုပြသလေရှိပြီးအများဆုံးကတော့ရင်ပတ်အောင်ပြီးတော့နှလုံးကပုံမှန်ထက်အခုံနှုံးမြန်နေတဲ့ဝေဒနာကိုသာရိုက်ပြလေရှိပါတယ်။အမျိုးသမီးအများစုဟာအဲ့ဒီလိုနှလုံးဖောက်ပြန်မှုဝေဒနာကိုခံစားရလေမရှိဘူးလို့လည်းဒေါက်တာဝါရယ်ကာတာကပြောပြပါတယ်
။ Up to 60% of women actually won't get chest pain.And I think this is something that people tend to think they're always going to get. We know women will complain of pain going up through to the jaw, going back through to their shoulder blades. They might feel short of breath, nauseous, have a dizziness, and just generally feel incredibly fatigued.
အမျိုးသမီး60ရာခိုင်နှုန်းလောက်ဟာယင်ပတ်အောင်ယင်ပတ်နာတာမျိုးကိုခံစားရလိမ့်မရှိပါဘူး။ဒါပေမဲ့လူတွေကနှလုံးဖောက်ပြန်ရင်အဲ့ဒီဝေဒနာကိုခံစားရမယ်လို့လည်းထင်မြင်ကြလေရှိပါတယ်။ဒါပေမဲ့အမျိုးသမီးတွေကမေးရိုးတွေမှာနာကျင်တာတွေ၊ပခုံးပြင်တစ်ဝိုက်နာကျင်တာတွေနဲ့အသက်ရှူမဝတာတွေ၊မူးဝေပြီးအော့အန်ချင်းတို့လိုအလိုလိုနေရင်ပင်ပန်းနွမ်းနေနေတလို့မျိုးကြုံရလေရှိတယ်လို့ပြောပြထားပါတယ်။မော်နာစတေဂရိုကနေပြုလုပ်တဲ့တီးတန့်သုတေနတစ်ခုအရာအမျိုးသမီးတွေဟာနှလုံးရောဂါနဲ့ပတ်သက်ပြီးအကူအညီတောင်းခံမှုတွေနည်းပါးတဲ့အကြောင်းကိုလည်းတွေ့ရှိထားပါတယ်။အမျိုးသမီး35ရာခိုင်နှုန်းကကျန်းမာရေးဝန်ဆောင်မှုဌာနကိုဝန်ထုတ်ဝန်ပိုးမဖြစ်စေချင်လို့ဖုံးမဆက်ဘူးလို့ဖြေဆိုကြပြီးအဲ့ဒီလိုမျိုးခံယူတဲ့အမျိုးသားဦးရေကတော့28ရာခိုင်နှုန်းရှိတယ်လို့ဖော်ပြထားပါတယ်။ Paramedic တူလည်းဖြစ် Monastic တို့ကရဲဘက်ပမောခလည်းဖြစ်တဲ့ Catherine Eastwood ရဲ့အဆိုအရအမျိုးသမီးအများစုဟာအရေးပေါ်ဌာနကိုဖုန်းဆက်ဖို့ထဲသူတို့ရဲ့မိသားစုဆရာဝန်စီကိုဆက်သွယ်မှုပိုလုပ်ချင်ကြတာကိုတွေ့ခဲ့ရတယ်လို့ပြောပါတယ်
။ They wanted to be sure that it was actually a heart attack that they were experiencing and for women in particular they actually thought they were at low risk of their symptoms being a heart attack.
အမျိုးသမီးတွေကသူတို့ခံစားရတဲ့ဝေဒနာဟာနှလုံးဖောက်ပြန်မှုဟုတ်တယ်ဆိုတာကိုတိတိကျကျသိချင်ကြလေရှိပါတယ်။အထူးသဖြင့်အမျိုးသမီးတွေကသူတို့ဟာနှလုံးဖောက်ပြန်မှုခံစားရနိုင်ခြင်းနည်းပါးတယ်လို့လည်းယူဆထားကြတာများတယ်လို့ပြောသွားခဲ့ပါတယ်။အမျိုးသမီးတွေကနှလုံးဖောက်ပြန်မှုနဲ့ဆက်ဆက်ပြီးအသိပညာဗဟုသုတနည်းပါးလို့အရေးပေါ်ဌာနကိုဖုံးဆက်အကူအညီတောင်းခံတဲ့နှုန်းနည်းပါးတာဖြစ်သလိုတချို့လူတွေမှာအင်္ဂလိပ်ဘာသာစကားအခက်အခဲရှိလို့ဖုန်းမခေါ်ကြတာမျိုးဖြစ်တယ်လို့လည်းပမောက်ခ Facebook ကပြောပါတယ
် People that were either born overseas or preferred a language other than English at home were less likely to actually be transported by ambulance too. So this is concerning, but it does offer us an opportunity to provide education to specific people about when to call us and that it's okay to call us.
ကျမတို့ရဲ့တွေ့ရှိချက်အရပြည်ပမှာမွေးတဲ့လူဒါမှမဟုတ်အိမ်မှာအင်္ဂလိပ်စကားမဟုတ်ဘဲတခြားဘာသာစကားပြောဆိုတဲ့လူတွေဟာအရေးပေါ်လူနာတင်ရင်ကိုအသုံးပြုမှုနည်းပါတာကိုတွေ့ရှိထားပါတယ်။ဒါဟာတကယ်စိုးရင်စရာအချက်လည်းပါပဲ။ဒါပေမဲ့လည်းဒီလိုဖြစ်နေတာကိုသင်ခန်းစာယူပြီးတော့တချို့လူတွေကိုဘလို့အနေအထားမျိုးမှာအရေးပေါ်ဌာနကိုဖုန်းခေါ်ဆိုတာမျိုးလုပ်တင်နေဆိုတော့ပညာပေးမှုတွေလုပ်ဖြစ်လာအောင်တွန်းအားတရဖြစ်စေနိုင်တယ်လို့လည်းပြောသွားခဲ့ပါတယ်။ပမောက Eastwood ကအမျိုးသမီးတွေရောအမျိုးသားတွေရောအားလုံးကိုအခုလိုတိုက်တွန်းပြောဆိုထားပါတယ်
။ Call us first, decide later. Don't worry about inconveniencing us. That's what we're there for. Don't hesitate.
အရင်ဦးဆုံးကျမတို့စီကိုဖုန်းဆက်ပြီးမှစဉ်းစားဆုံးဖြတ်တာမျိုးလုပ်ပါကျမတို့အတွေ့ဝန်ထုတ်ဝန်ပိုးဖြစ်ပါကိုစိုးရင်မနေပါနဲ့ကျမတို့တွေဟာဒီလိုဝန်ထုတ်ဝန်ပိုးတွေကိုထမ်းချင်လို့ဒီအလုပ်တွေကိုလုပ်နေကြတာဖြစ်ပါတယ်ဒါကြောင့်တုံ့ဆိုင်မနေပဲအရေးပေါ်ဌာနကိုဖုန်းဆက်ဖို့တိုက်တွန်းပြောဆိုထားပါတယ် Sharing French ကလည်းအဲ့ဒီလိုပြောဆိုချက်ကိုထောက်ခံလိုက်ပြီးဖုန်းခေါ်ဆောင်မှုတွေကိုလုပ်ကြဖို့ထပ်မံတိုက်တွန်းထားပါတယ်
I thought I had a virus. I thought I needed to go and lay down. And so going away from everyone was a mistake. And I learnt that once I collapsed on the floor and couldn't really move.
ကျမတို့ကကျမမှာ virus တစ်ခုခုရှိနေတယ်လို့ပဲယူဆပြီးတော့အိတ်ချအနားယူဖို့ပဲလိုမယ်လို့ထင်ခဲ့တာပါ။ အဲ့ဒီလိုနဲ့တခြားလူတွေနဲ့ဝေးရစီသွားလိုက်တာကတော့ကျမရဲ့မဟာအမားပါပဲ။ကျမအဲ့ဒီလိုထွက်သွားချိန်မှာကြမ်းပြင်ပေါ်လှဲကြပြီးတော့တိတ်ပြီးလှောက်ရှာလို့မရတော့ဘူးလို့ပြောပြသွားခဲ့ပါတယ်။သူမရဲ့ယောက်ျားမရဲ့ကောင်းမှုကြောင့်သာဆေးကုသမှုခံယူနေရပြီးအသက်ဆက်ခွင့်ရသွားတယ်လို့လည်းပြောပြထားပါတယ်
။ I'm grateful. I feel grateful for life.
တကယ်ကိုကျေးဇူးတင်မိပါတယ်ဘဝကိုလည်းတန်ဖိုးထားသလိုအခွင့်ထူးခံရထားတဲ့လူတဦးလို့လည်းခံစားမိတယ်လို့ပြောသွားတဲ့အကြောင်းရေးထားတဲ့အန်ဒီယာနာဝင်းစတောက်နဲ့အက်ဒဝီနာဂွေနန်တို့ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါတယ်ရှင်ကျွန်မကမူလှိုင်းသိမ့်ပ
ါ SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါSBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ